စီးရီးယားနိုင်ငံမှာပျောက်ဆုံးနေသူတွေနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့တရားလွတ်လပ်တဲ့အဖွဲ့ရဲ့အကြီးအကဲကိုကုလသမဂ္ဂတွေးမှုချုပ်ကကြာတာပြည်နေမှာခန့်ထားလိုက်ပါတယ်။ပျောက်ဆုံးနေသူတွေဘာဖြစ်သွားသလဲရေးရရမသိပဲစိတ်မချမ်းမမြင့်ကြံနေခဲ့ကြတဲ့သူတွေအတွက်စာနာထောက်ခံလှုံ့ဆော်ပေးဖို့ဂရိကဝတ်ပြုလိုက်ပါတယ်လို့အန်တိုနီယိုကူတရက်စ်ကပြောလိုက်ပါတယ်။အကြီးအကဲဖြစ်ကာလာကန်တာနာကိုခန့်ထားလိုက်ပါတယ်။သူမဟာမက္ကဆီကိုနိုင်ငံရဲ့နိုင်ငံလုံးဆိုင်ရာပျောက်ဆုံးနေသူများရှာဖွေရေးကော်မရှင်အကြီးအကဲဖြစ်ခဲ့ပြီးဩဂုတ်လတုန်းကအနားယူခဲ့တာပါ။2023ခုနှစ်ဇွန်လမှာကုလသမဂ္ဂထွေထွေညီလာခံကစီးရီးယားမှာပျောက်ဆုံးနေသောသူများဆိုင်ရာတရားလွတ်လပ်သောအဖွဲ့အစည်း IIMP ကိုဖွဲ့စည်းခဲ့ပါတယ်။ဒီအဖွဲ့ဟာစီးရီးယားမှာပျောက်ဆုံးသွားသူတွေဘယ်မှာရှိနေသလဲ၊ဘလို့ဘာကြောင့်ပျောက်ဆုံးသွားခဲ့သလဲစုံစမ်းရမှာဖြစ်တယ်လို့သက်ရှင်ကြံခဲ့တဲ့ကြားသူတွေနဲ့ပျောက်ဆုံးသွားသူတွေရဲ့မိသားစုတွေကိုကူညီပံ့ပိုးရမှာဖြစ်ပါတယ်။မစ္စကန်ဒါဒါဟာအသက်46နှစ်အရွယ်လူခွန်ရေးရှင်းနေတဲ့ပေါမောက်ခဖြစ်ပါတယ်။စီးရီးယားလူခွန်ရေးအဖွဲ့များကွန်ရက် SNHR အလို့ရစီးရီးယားပြည်တွင်းစစ်ဆတဲ့2011ခုနှစ်မတ်လနဲ့2024ဩဂုတ်လအထိပျောက်ဆုံးနေသူအနည်းဆုံး 35,634 ယောက်ရှိပါတယ်။